Gaza ဒေသကို Israel ပိတ်ဆို့ထားတာ ရပ်ဖို့ နဲ့ အပြစ်ခတ် ရက်စဲဖို့ Palestine ကို ထောက်ခံသူ ရာနဲ့ချီ ထိုင်းနိုင်ငံ ဘန်ကောက်မြို့တော်က Israel တရုံရှိမှာ တောင်းဆိုဆန္ဒပြခဲ့ကြပါတယ် Israel နဲ့ Hamas စစ်သွေးကြွားလို့ ဖြစ်နေတဲ့ စစ်ပွဲမှာ Palestine ပြည်သူတွေ ခံစားနေရတာကို ဘယ်သူမှ ဂရုစိုက်ပုံ မရတာကြောင့် အခုလို ဆန္ဒပြရတာ ဖြစ်တယ်လို့ ဆန္ဒပြပွဲမှာ ပါဝင်သူတွေက ပြောပါတယ် Palestine လွတ်မြောက်ပါစေ ဆိုပြီးတော့ အဟစ် ကြွေးကြော်ခဲ့ကြပါတယ် ဘန်ကောက်မြို့က Israel တရုံကတော့ လုံခြုံရေးစိုးရိမ်မှုကြောင့် October 18 ရက်နေ့ကပိတ်ထားပါတယ် Gaza ကမ်းမြောင်ဒေသမှာ Israel အပေါ် Hamas စစ်သွေးကြွားတွေဘက်က အငိုင်းဖမ်းတိုက်ခိုက်မှုအတွင်းမှာ ထိုင်းနိုင်ငံသား 30 သေဆုံးခဲ့တယ် လို့ထိုင်းနိုင်ငံသားရေးဌာနက အတည်ပြုထားပါတယ် 16 ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့ တစားခံဖြစ်ဖမ်းဆီးခံထားရသူ 19 ယောက်ရှိမယ်လို့လည်းယုံကြည်ရပါတယ် တခါ Australia နိုင်ငံ Sydney မြို့မှာလည်း Palestine ကိုထောက်ခံသူထောင်ထဲချီဒီကနေ့စနေနေ့မှာ ခြိတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်